အမျိုးသားလွတ်တော်မှဆွေးနွေးဖို့တင်ကြထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ပြင်ဆင်တဲ့ဥပဒေချက်ဟာအာဏာပိုင်တွေဟာသူတို့နဲ့အယူဆမတူသူတွေကိုအလွယ်တကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ရေးဆွဲထားတဲ့ဥပဒေချက်ဖြစ်တယ်လို့ဒီဥပဒေမူကြမ်းကိုစန့်ကျင်သူတွေကပြောပါတယ်ဒီကနေ့ရန်ကုန်မြို့မှာအဲ့ဒီငြိမ်းစုစီဥပဒေချက်ကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါဒီအကြောင်းအပြည့်စုံကိုတော့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင
်ငြိမ်းစုစီလို့ဒီပြည်များရဲ့ငြိမ်းချမ်းစွာစုဝေးဝင်တဲ့စီတန်းဆက်လက်ခွင့်ကိုပြင်ဆင်တဲ့ဥပဒေချက်ကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲကိုလူ့အခွင့်အရေးအဖွဲ့အစည်းအတီးတီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြပါပါမျိုးသားဖြစ်တော်မှာအဆိုပြုထားတဲ့မျိုးစုစီဥပဒေချက်ဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေချက်ဖြစ်တာကြောင့်အခုလိုစန္ဒပေါ်ထုတ်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးဖြစ်တော်မဟောင်းဒေါက်တာညိုညိုသိန်းကပြောပါရစေ
။မှာအလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်အဲ့ဒါပြင်ဆင်ချက်3ချက်မှာ2ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရာအီထန်ပါရာရေးအများပြည်သူတွေကိုထင်တရားအကျိုးငါပေါ့နော်အဲ့ဒါလူတယောက်ဟာငြိမ်းချမ်းစွာဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အစားအနီးအပြည့်သွေးဆောင်ရင်ထိန်းချောင်းရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုံလို့ချင်းဘလောက်ကဲဒီဆန္ဒပြပွဲတွေငြိမ်းချမ်းပါစေအဲ့ဒီလိုလောက်တဲ့လူတွေကိုပေါ့နော်သုံးနှစ်ထက်မပိုတဲ့ထောင်းနဲ့ချမယ်ဆိုပြီးပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာအာနာပိုင်တွေကပေါ့နော်ကိုနဲ့အယူဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီအလွယ်တကူအဖိတ်ပဲဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေချမ်းဖြစ်နေတယ်ပေါ့နော
်အဆိုပြုထားတဲ့ဥပဒေချမ်းကိုတော့အတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုအရှင်ရော့သွားအောင်လောက်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညိုညိုသိန်းကဆက်ပြောပါရစေ။
ဒီလိုဒီကိစ္စကဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ညှို့ပေါင်းဆောင်ဖြစ်တဲ့ဒီမိုကရေစီကိုညှို့ဆိုးလိုက်တာရပါတယ်။ဒီဥပဒေကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ဒီသူကသူ့ရဲ့အခွင့်အရေးတွေကိုတောင်းဆိုဖို့ကြံရည်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုပုံကြည့်တဲ့လူမှတ်တရားနော်။ဒီဥပဒေနဲ့ပြည်ထောင်စုရဲ့အခမ်းအနားဖြစ်တယ်နော်။
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငြိမ်းစုစီဥပဒေပြင်ဆင်ရေးအစိုးရကမူကြမ်းကိုမြို့သားလွှတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါရဲ့ဒီငြိမ်းစုစီဥပဒေကိုလွှတ်တော်မှာအချိန်ချင်းပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းဆက်လက်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းသနာပြပွဲမှာပူပေါင်းပါဝင်နေတဲ့တရားလွှတ်တော်ရှိနေဒေါခင်ကျော်ကပြောပါရစ
ေ။ရင်းစစ်စီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနဲ့ဂိမ်းလုပ်ခဲ့ပြီးတော့အဲ့ထဲမှာသူတို့ဆိုရှင်ဖြေလျှော့ထားတဲ့တွေ့ရ။အခုဒီခါဥပဒေချက်ပြင်တဲ့ခါကျတော့မဖြေလျှော့တဲ့အပြင်ကိုပို့ပို့ပြီးတော့တောင်ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်။အဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖျက်သိမ်းတင်တယ်ပေါ့နော်။ဒီဥပဒေချမ်းကမတင်မပြခန်းတင်ဘူးပေါ့။
ကျန်းကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခင်ရပန်းရံမှာစုဝေးကြပြီးတဲ့နောက်မှာအဲဒီကနေမှမြို့တော်ခမ်းမဆီရောက်ကိုခြိတက်ကြရမှာငိမ့်စုစီဥပဒေချောင်းကိုကျန်းကွက်ချောင်းဒေသထားရဲ့နှစ်ပူးစီစာတန်းတွေကိုကန်ဆောင်ခဲ့ကြပြီးလမ်းခီးတစ်လျှောက်နိုင်ငံသားလွတ်လပ်ခွင့်အပါအဝင်ငိမ့်စုစီဥပဒေချောင်းကိုကျန်းကွက်ချောင်းစွေးကြော်တန်းတွေကိုလည်းအော်ခေခဲ့ကြတာပါ2016ခုနှစ်ကဒီအောင်စုသတ္တကပြဋ္ဌာန်းပြီးငိမ့်ချမ်းစွာစုဝေးခြင်းနဲ့ဒီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားစုတော်မှာဥပဒေချမ်းကော်မတီအတွင်းရေးမှူးဒေါက်တာညဉဏ်နာဆိုကတင်သွင်းခဲ့တာဖြစ်ပါတယ်
။ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးကအခုလိုတင်သွင်းထားတဲ့ငြိမ်းချမ်းစီဥပဒေချမ်းကိုပြန်လည်ပြင်ဆင်ရေးအဆိုပြုချက်ကိုအမျိုးသားလွှတ်တော်မှာဒီကနေ့ဆွေးနွေးခဲ့ရမှာတော့ဒီပြထမ်းချက်ဟာ NND ရဲ့ရည်တည်ချက်နဲ့မကိုက်ညီဘူးဆိုတာကိုထောက်ပြပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နှစ်ဦးအပါအဝင်ကိုယ်စားလှယ်တချို့ကဒီပြင်ဆင်ချက်ကိုကန့်ကွက်ကြောင်းဆွေးနွေးခဲ့ကြပါတယ်။ရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်နော်လလဆိုးကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြင်းငြမ်းစွာစီတမ်းလှည့်လည်ခွင့်ဆိုတာအခြေခံကြတဲ့လူခွေတရားဖြစ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတားဆီးကန့်တတ်တဲ့သဘောဖြစ်နေတာကြောင့်ဒီလိုအငင်းပွားပွေရာဥပဒေချက်တစ်ခုကိုလွှတ်တော်အနေနဲ့လက်ခံအတိမပြုသင့်ဘူးဆိုတာကိုကန့်ကွက်ဆွေးနွေးခဲ့ကြပါတယ်ရှင်။